မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်ကစီးပရိပခတွေတဲကရခိုင်လက်နက်ကင်တပ်နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ထဲကအတုံးနှုံတွေကစီးပရိပခတွေကိုပို့ပြီးတော့မှပြင်းထန်တင်းမာလာစေတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ရခိုင်အရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။လေကြောင်းရေကြောင်းနဲ့မြေပြင်ရင်ဆိုင်တိုက်ပွဲတွေပါအတော်လေးဆက်ပြင်းထန်နေချိန်စီးကိုပြည်လဲအောင်နိုင်ငံရေးနီးလန့်နဲ့ဖြည့်ရှင်းကြပါလို့လည်းသူတို့ကတိုက်တွန်းကြပါတယ်။အခြေအနေပြည်စုံကိုဆက်ပြီးပြောပြရမယ်ဆိုရင်တော့ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာရခိုင်စီးပရိပခနဲ့ပတ်သက်ပြီးပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ဥဆောင်ဝန်ကြီးကလည်းနိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဖြစ်နေပါတယ်။ဒါကြောင့်မို့လို့ဒီကြေညာချက်မျိုးမှာပါတဲ့အသုံးနှုံးတွေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာပါ။2019ဇန်နဝါရီလကတည်းကစတင်တိုက်ပွဲဖြစ်ခဲ့တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲကနေအသက်ဘေးကနေလွတ်အောင်ဆစ်ရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေပြည်သူပေါင်းကတသိန်းကျော်သွားပြီဖြစ်ပါတယ်။ဒီအခြေအနေဖြစ်ရတာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ရဲ့အဖြတ်အမောက်လုပ်ရတာဖြစ်ပြီး AA တောင်းကျမ်းသူတွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်စေပြီးတော့အရက်သားအများအပြားနေရဲစွန့်ခွာစေခဲ့ပါတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကမတ်လ20ရက်နေ့တောက်ကြနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုသုံးနှုတ်ချက်ထုတ်ပြန်ချက်တွေဟာစီးရဲတင်းမာမှုတွေနဲ့စီးရဲပြိပခါတွေအပေါ်ပို့ပြီးတော့မှတင်းမာမှုတွေဖြစ်လာနိုင်တဲ့အတွက်ပြည်လည်နိုင်မဲ့နိုင်ငံရေးနီးလန်းတွေနဲ့ဖြည့်ရှင်းတင်တယ်လို့ရခိုင်ရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ရသေးတော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့စီးရဲပြိပခါတွေကိုပို့ပြင်းထန်လာစေမယ့်အသုံးနှုတ်တွေကိုတတိထားတင်ပါတယ်လို့ပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ဒီလိုအဆုံးမျိုးတွေကိုမတုံးဘူးပို့ပြီးတော့ကောင်းနေလို့ကျမအနေနဲ့တော့မြင်ပါတယ်။ဒါပဲဖြစ်ပြီးအခုလည်းနဲ့ไก่ပြီးတော့ဟိုတိုက်ပွဲတွေဖြစ်နေကြတယ်ဆိုတာလေနာနိုင်ငံရေးအရာတိချင်းပို့တဲ့လူတွေကိုယ့်ရဲ့ညီတွင်ချင်းမှာဖြစ်နေတဲ့တိုင်းရင်းသားညီကိုချင်းချင်းဖြစ်နေတဲ့တိုက်ပွဲလို့လည်းပြောလို့ရပါတယ်။အဲဒီတော့ကျွန်တော်အခုလိုပေါ်တော့လူကြီးများတက်ပြန်ပါလို့ဒီလိုအဆုံးအမျိုးမျိုးဆုံးလို့ပြောတော့မတုံးဖြစ်ဘူး။အဲ့လိုတုံးလုံးချင်းအားဖြင့်လေတဖက်နဲ့တဖက်ပဲပေါ့နော်ဒီကြံတရားရေပို့ပြီးတော့ကြီးထွန်းလာပြီးတော့ပြဿနာတွေပို့ပြီးကြီးထွန်းလာနိုင်ပါတယ်ဒီကောင်ဖြစ်နေတဲ့ခံပါလေဒီလိုစားစားတွေကိုထည့်ပြီးမရေးတဲ့အခါကျတော့ပို့ပြီးသူတို့အဲ့တရားနဲ့တရားစံတရားတင်တင်နဲ့ပို့ပြီးဆင်းနေနိုင်နေတဲ့ဒီမှာလည်းတော့မိပါရဲ့ချင်
းအရက်သားထိခိုက်သေးဆုံးမှုတွေအတွက်အရက်သားတွေကိုအကာအကွယ်ပေးရလိုအပ်တဲ့အစီအမံတွေဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လို့အရက်သားတရားကြောထိခိုက်သေးဆုံးနေရတဲ့အခြေအနေအရအရက်သားပြည်သူတွေအတွက်ထိရောက်တဲ့ကာကွယ်မှုအများဆုံးပေးသင့်နေပါပြီလို့လည်းရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။ဟုတ်ကဲ့ပါတကယ်အကာအကွယ်ပေးဖို့တော့အခုချိန်မှာတော်တော်လေးလိုအပ်နေပါတယ်။ဒီတလောကဆိုရင်ကြောက်တော့ဖြစ်မှာပေါ့နော်။ဒီကမီလီမျိုးတွေတော်တော်လေးပြောင်းသွားတယ်ရှိတယ်။နောက်ပုံသားချင်းဖက်မှာတဲ့ချင်းပြူနေတဲ့အဲထိမှာပေါ့နော်။ချင်းလာပြီးတဲ့ခိုင်အမျိုးသမီးတွေပါတယ်ရှိတယ်။နောက်အများကြီးပါဖြေတဲ့ဟာတွေကိုလည်းမီဒီယာတွေမှာလည်းအများကြီးပြတဲ့အဲ့ဒီတွေကြောင့်ဒါတွေကိုဒီပြည်သူအစိုးရတည်းရဲ့အနေနဲ့ပြည်သူတွေကိုဒါကုမီပေးဖို့အစိုးရမှတာဝန်ရှိကြတယ်။လုပ်ပေးပြင်ပါတယ်။ဒါကနောက်ဆုံးကြားနေပါဘူး။တကယ်လုပ်ဖို့ဆိုလို့ရှိရင်သူတို့မင်းတမတို့အမှုနဲ့တောင်းဆိုတယ်ဒီစာပေဖြစ်နေတဲ့ပြည်သူတွေတိုက်ပွဲဆိုတာကတော့မကျင်လဲလို့ဖြစ်ကြတယ်အရှင်းရှင်းတိုက်ပွဲဖြစ်ကြတယ်ဒါပေမဲ့ဈာမှာရှိနေတဲ့ဒီစာပေတွေကတော်တော်လေးအခုခံနေရတယ်တိုက်ပွဲတွေဖြစ်လို့ပေးဆုံးလာတိုင်းဒီဘက်ကမှတောင်းဝန်မရှိဘူးခုဘက်ကလည်းမဟုတ်ဘူးဒီဘက်ကလည်းမဟုတ်ဘူးဆိုတော့
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ရခိုင်အရေးထုတ်ပြန်ချက်အပေါ်မှာလည်းရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုရှုမြင်ပါတယ်
။နိုင်ငံသားရေးဝန်ကြီးဌာနကဒီလိုထုတ်ပြန်ချက်ကတော့ကျွန်တော်မြင်တာကအတိအကျတော့ဒီနိုင်ငံတကာမျက်နှာစာမှာဒီနိုင်ငံမြန်မာပြည်ပေါ်မှာဖိအားတွေတက်ရောက်နေတဲ့ကိစ္စကိုသူကဒီချော့ချဖို့နော်ဖိချော့ဖို့တဲ့ကြိုးစားတဲ့နေရာမှာဒီတွင်မှာဒီလိုမျိုးအဆင်အမောလုပ်ငန်းတွေရှိတယ်ဒီတွင်မှာစုစည်းဖက်တောင်းကျမှုတွေရှိနေတယ်ကိုရဲဥစားကသူကပေါ်လွင်ထင်ရှားအောင်ပြတာဘူးပဲအဲဟိုထုတ်ပြန်တယ်လို့ပဲရိုးရှင်းရှင်းနဲ့နေပါတယ်ဒီတောင်းဆန်းစုကြည်ကြီးမှုရဲ့ဌာနကနေထုတ်ပြန်တဲ့အတွက်ဒီအသုံးနှုတ်တွေကလေးပေါ့ဗျာဒီအရင်တုန်းကတော့ဒီစစ်ဆုံးရပေါ့နော်တော့၆သုံးခဲ့တဲ့အသုံးနှုတ်ဖြစ်ပါတယ်အခုလည်းပဲဒီအရတအစိုးရလို့ပြောတဲ့ NLD အစိုးရလက်ထက်မှာလည်းပဲတုံ့ပြန်လေဆိုတဲ့အခါကျတော့NLD အစိုးရကကြွေးကြော်ထားတဲ့အမျိုးသားပြန်လည်တင်ပြရေးတော့နော်ဒီနိုင်ငံရေးဒီမိုကရေစီပြည်ပြင်ပြောင်းလဲနေလို့ဆိုတဲ့ဥပဒေနဲ့သူ့ရဲ့မူဝါဒနဲ့တော့ပြောတခြားအလုပ်တခြားဖြစ်နေတယ်ဆိုတော့အသိပင်ပြောတော့ဆောင်းတာပေါ့နော်
အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာမိတ်ဖက်အဖွဲ့အစည်းတွေအကူအညီတွေနဲ့လုံခြုံရေးအခြေအနေပေးမှုအပေါ်မှာမူတည်ပြီးထိရောက်အောင်အရှိန်ဟုန်မြင့်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲပါရှိပါတယ်။အခုချိန်ထိကတော့တိမ်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက 13,800 ကျော်အထိဖြစ်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကနောက်ဆုံးစီးရင်ထုတ်ပြန်ထားပါတယ်။သူတို့အတွက်တောက်သုံးရည်နဲ့အခြေခံစားနပ်ရိက္ခာစေဝါအကူအညီတွေအရေးကြည့်လိုအပ်နေတယ်လို့လဲဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ကျမစုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။